ပကံမှာပြုလုပ်နေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကနေ2015ခုနှစ်အာဆီယံလူမှုအတိုင်းဝန်တရက်စုစည်းထူထောင်သွားဖို့ဆိုတဲ့ရည်မှန်ချက်အပြီးသက်အကောင့်ထည့်ဖော်ဖို့ကိစ္စတွေကိုဆွေးနွေးခဲ့သလိုဒေသတွင်းကတရုတ်နဲ့ဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေကိုလည်းစိုးရိမ်မကင်းဖြစ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။အာဆီယံအစည်းအဝေးမှာသွားရောက်တရင်ယူနေတဲ့ VOA အဖွဲ့သားကိုတာညုံကတရင်ပြပို့ထားပါတယ်ခင်ဗျာ
။ဇန်နဝါရီလ18ရက်နေ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအတွင်းမှာတော့ဒီမြန်မာအလှည့်ကျဥက္ကဋ္ဌတာဝန်ယူမဲ့2014ခုနှစ်အတွင်းမှာဘယ်လိုကိစ္စရပ်တွေကိုဦးစားပေးပြီးတော့ဆောင်ရွက်သွားမလဲဆိုတာကိုအဓိကထားဆွေးနွေးခဲ့ကြတာပါဒီထဲမှာတော့ဒီ2015ခုနှစ်အာဆီယံလူမှုအသိုက်အဝန်ဒီတည်ထောင်ရေးဆိုတဲ့ရည်မှန်ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုအကောင့်ထဲဖော်မလဲဆိုတာတွေနောက်တော့ဒီ2015ခုနှစ်အလွန်ပိုင်းမှာအာဆီယံရဲ့ရည်တည်ရေးကိစ္စတွေကိုပုံညှမ်းချပြီးတော့အဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေအကြားမှာပို့ဝင်လင်းလင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်အစည်းအဝေးအတွင်းမှာတော့ဒီပြည်တွင်းမှာနိုင်ငံရေးပြဿနာတွေကိုရင်ဆိုင်နေရတဲ့ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကတော့မတက်လာနိုင်ပါဘူး။ဒီနှစ်နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုလည်းဆွေးနွေးခြင်းမှတ်ချက်ပေးခြင်းမလုပ်ခဲ့ကြပါဘူး။ဒါဟာပြည်တွင်းရေးကိစ္စဖြစ်ပြီးတော့အာဆီယံရဲ့အခြေခံမူအတိုင်းအခြားအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်စရာမရှိဘူးဆိုပြီးတော့မြန်မာနိုင်ငံကြီးဝန်ကြီးဦးဝနမောင်လင်ကအစည်းအဝေးပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ One of the principle of ASEAN is that
အာဆီယံဖွဲ့ကြီးရဲ့အခြေခံမူတစ်ချက်ကတော့ဒီအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဘူးဆိုတာပါ။ဒါကြောင့်မလို့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံမှာဖြစ်နေတဲ့ကိစ္စရပ်တွေဟာသူတို့ရဲ့ပြည်တွင်းရေးကိစ္စဖြစ်တာမို့လို့ဒီအကြောင်းရပ်တွေကိုဆွေးနွေးတာတွေမှတ်ချက်ပေးတာမျိုးတွေမရှိပါဘူးဆိုပြီးတော့ဦးဝနမောင်လင်ကပြောသွားတာပါ။အခုလိုမျိုးဒီထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံရဲ့ပြဿနာတွေကိုမဆွေးနွေးဘူးဆိုပေမဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကပင်လယ်ပြင်ရေကြောင်းဆိုင်ရာအငင်းပွားမှုကိစ္စရပ်တွေကိုတော့ဆွေးနွေးခဲ့ကြပါရစေ။အာဆီယံနိုင်ငံချို့နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့အငင်းပွားမှုပြဿနာတွေအခုဖြစ်နေတာပါ။ဒါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အချိန်တွေအပေါ်မှာစိုးရိမ်မကင်းဖြစ်ရတယ်လို့အာဆီယံဝန်ကြီးတွေကဆွေးနွေးပြောဆိုခဲ့ကြပါတယ်။တောင်အရှပင်လယ်ပြင်တဝိုက်ဒီငြိမ်းချမ်းမှုတည်ငြိမ်မှုလုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းတောလာခွင့်တွေအတွက်နိုင်ငံတကာစံနှုန်းစံထားတွေအတိုင်းငြိမ်းချမ်းစွာညှိနှိုင်းဖြည့်ရှင်းသွားဖို့ဆိုပြီးတော့အာဆီယံဝန်ကြီးတွေကသက်ဆိုင်ရာနိုင်ငံတွေကိုဆွေးနွေးတောင်းဆိုခဲ့ကြပါတယ်။တချိန်ထဲမှာတော့ဒီအာဆီယံဘရိန်ဂျင်တွေကို၅နှစ်တခါပြန်လည်သုံးသပ်ဖို့ဆိုတာဟာအခုဒီမြန်မာဥက္ကဋ္ဌအလှည့်ကျတာဝန်ယူရမယ်2014ခုနှစ်မှာအလှည့်ကျလာပါတယ်။ဒါကြောင့်လည်းပဲအာဆီယံသင်းပင်ဖွဲ့စည်းမှုတွေကိုပြန်လည်သုံးသပ်ဖို့တာဝန်တရဖြစ်နေပြီးတော့ High Level Task Force ဆိုတဲ့ဒီအစ်မြင့်လုပ်ငန်းအဖွဲ့အနေနဲ့ဖြစ်နိုင်သမျှသူ့ရဲ့လုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားဖို့လိုတယ်ဆိုပြီးတော့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံကြီးဝန်ကြီးဦးဝနမောင်လင်ကအာဆီယံစည်းဝေးဖွံ့ဖွဲ့အစမေကုံးမှာပြောသွားပါတယ်။အာဆီယံစည်းမြင့်လုပ်ငန်းအဖွဲ့ရဲ့ပထမဆုံးအကြိမ်စည်းဝေးကိုမြန်မာဥက္ကဋ္ဌတာဝန်ယူထားစဉ်ကာလမှာခေါ်ယူကျင်းပနိုင်ဖို့အတွက်နိုင်ငံတွေကနေပြီးတော့ကုစလေတွေကိုအမြန်ခန့်ထားကြဖို့ကိုလည်းဦးဝနမောင်လင်ကသူ့ရဲ့အဖွဲ့မိကုံးထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။တချိန်ထဲမှာတော့ဒီအာဆီယံလူခွင့်ရေးကော်မရှင်ကိစ္စရပ်နဲ့ပတ်သက်လို့လည်းသုံးသပ်သွားဖို့ရှိတယ်လို့အာဆီယံတွင်းမှုချုပ်ဖြစ်တဲ့လီလျွန်မင်းကပြောပါတယ်။အာဆီယံလူခွင့်ရေးကော်မရှင်အဖွဲ့အနေရွေးချယ်တဲ့နေရာမှာတနိုင်ငံနဲ့တနိုင်ငံစံနှုန်းမတူတဲ့အပေါ်ဒီဒေသတွင်းမှာရှိတဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေကြားမကျေနပ်မှုတွေကရှိထားပါတယ်။တချို့နိုင်ငံတွေကသူတို့နိုင်ငံတွေကရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ကိုရွေးကြပြီးမြဲမြန်မာနိုင်ငံအပေါ်ဝင်အချို့နိုင်ငံတွေကတော့အစိုးရကနေပြီးတော့ဓာတ်ရိုက်ရွေးချယ်ခံထားပါတယ်။အာဆီယံအနေနဲ့ကတော့ဒီအာဆီယံလူခွင့်ရေးကျင်းပစာတမ်းအပေါ်တည်ပြီးတော့လူခွင့်ရေးစောင့်ကြည့်မှုစနစ်တည်းရထူထောင်နိုင်ဖို့သုံးသပ်သွားမှာဖြစ်တယ်ဆိုပြီးအတွင်းမှုချုပ်ကဒီအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်
။ Yes, the review of you know the term of reference for the ASEAN Commission on Human Rights.
အာဆီယံလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့လှုပ်ထုံးစည်းမျဉ်းတွေကိုဒီနှစ်အတွင်းမှာပြန်ပြီးတော့သုံးသပ်ဖို့ရှိပါတယ်။ဒါပေမဲ့လည်းဒီကော်မရှင်နဲ့ပတ်သက်ပြီးတော့နားလည်သဘောပေါက်ဖို့ကောင်းတာကအာဆီယံလူခွင့်ရေးကျင်းပစာတမ်းဟာအာဆီယံအလုပ်တွေအတွက်အရေးကြီးပါတယ်။ငြိမ်းချမ်းမှုဆင်ဆက်မပြတ်ဖွံ့ဖြိုးမှုစတဲ့အခွင့်အရေးတွေကိုလည်းထည့်သွင်းထားတာထူးခြားမှုရှိပါတယ်။ဒီပေါ်မှာလူခွင့်ရေးထိန်းကုပ်မှုစနစ်တရားထားဖို့အတွက်ဆောင်ရွက်သွားရေးကိုသုံးသပ်သွားမှာဖြစ်တယ်ဆိုတော့အာဆီယံတွင်းမှုချုပ်လီလျွန်မင်းကပြောသွားတာပါ။အာဆီယံလူမှုအသိုက်အဝန်တိဆောက်ရေးဆိုတဲ့ကိစ္စမှာအတော်များများကိုပြီးစီအောင်ဆောင်ရွက်နိုင်ခဲ့ပြီဆိုပြီးတော့အာဆီယံအတွင်းမှုချုပ်ကတော့ပြောပါတယ်။ဒါပေမဲ့လို့လည်းဒီထိုင်းနိုင်ငံ၊ကမ္ဘောဒီးယားနိုင်ငံနိုင်ငံရေးပြဿနာတွေကိုမှတ်ချက်ပြီးပြောဆိုဖို့တွန်းဆုတ်နေတဲ့အာဆီယံနိုင်ငံတွေအကြားမှာအခုလိုမျိုးတစုတစည်းတဲ့အာဆီယံအသိုက်အဝန်တိဆောက်ရေးဆိုတဲ့ကိစ္စဟာတကယ်တမ်းလက်တွေ့ကျကျဖြစ်နိုင်ပါမလားဆိုတာကတော့မေးခွန်းထုတ်စရာရှိပါတယ်ခင်ဗျာ။